ကျန်းပြည်နယ်လန်ကွန်မြို့မှာရှိတဲ့ဒီဥနာစီကံကကျမရဲ့ဝန်ထမ်း၁၈ဦးကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပြီးနောက်မနေ့ကညနေ၆နာရီကျော်လောက်မှာပြန်လွတ်လာပါတယ်။စစ်ကောင်စီရဲ့သတင်းတွေမှာတော့ဂရုဏာစီကံမှာကူညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်၂ဦးနဲ့သူနာပြု၄ဦးတို့ကိုထိရောက်စွာရေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်။ဒီအကြောင်းကြောင့်ကောင်းလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါခဲ့။
ကယားပြည်နယ်လိုက်ကော်မြို့နောင်ရခရက်ွက်မှာရှိတဲ့ခရစ်တော်ဘုရင်ကက်သလစ်ဘုရားကျောင်းကိုနိုဝင်ဘာ22ရက်မနက်ပိုင်းလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဝင်ရောက်စီးနှင်ပြီးဘုရားကျောင်းထဲမှာဖွင့်လှစ်ထားတဲ့ဂိယူနာစီကံကကျမကြီးဝန်ထမ်း18ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဘုရားကျောင်းတာဝန်ရှိသူတို့က BOA ကိုပြောပါတယ်ဒီလိုဖမ်းဆီးပြီးတော့နောက်တစ်နေ့ဖြစ်တဲ့နိုဝင်ဘာ23ရက်ညနေ6နာရီကျော်လောက်မှာသူတို့18ဦးစလုံးပြန်လုလာတယ်လို့ပြောပါတယ်ဘာကြောင့်ပြန်လုလာတာလဲစစ်ကောင်စီကပါရီစစ်စီမြင်ရတယ်လဲဆိုတော့အသေးစိတ်ပြောမသွားပါဘူး။ဒါပေမဲ့ပြန်လို့လာသူတွေဟာစိုးရင်ပူပန်မှုတွေနဲ့အတော်ကြောက်ရွံ့နေတာကိုတွေ့ရပြီးတော့ဘဝလုံးကျုံမှုမရှိတဲ့အနေအထားမှာဖြစ်နေတယ်လို့ပြောပါတယ်။ဒီကိညနာစစ်ခတ်မှာကုညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်အုပ်နဲ့ဒုနာပြု၄ဦးရောဟာပြီးခဲ့တဲ့မတ်လမှာပုံမှန်905ကကြည်နဲ့အမှုဖွင့်ခံရသူတွေဖြစ်ပြီးထိရောက်စွာအရေးယူသွားမယ်လို့လည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။စစ်ကောင်စီထုတ်ပြန်ချက်တည်းမှာတော့အချမ်းဖက်အဖွဲ့အစည်းကတရားရသူတွေ၊ကျမကြီးမကောင်းသူတွေကိုစေကုသဆောင်ရွက်ပေးနေတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်ဖမ်းဆီးတာလို့ဖော်ပြပါတယ်။ဝင်ရောက်စီးနှင်းရှာဖွေရမှာကိုဗစ်လူနာသည်တွေအပါအဝင်လူနာ48ဦးကိုတွေ့ခဲ့ရပြီးသူတို့ကတော့လွယ်ကောပြည်သူစီရင်ကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။ဖျားချောင်းတာဝန်ရှိသူတဦးကတော့ဖမ်းဆီးရှာဖွေမှုနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုမသိရသေးပေမဲ့တပ်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ
်။Pero pues también son así que han dado una vez ni nada con los poderes que van a ser aquí de nuevo.
CDM လုတ်ထားတဲ့ဆရာဝန်အုပ်နဲ့သူနာပြူလေးဦးတို့ကိုတရားစွဲဆိုသွားမယ်ကိစ္စနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုသိရှိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းကန်ဖြေဆိုခြင်းမရှိပါဘူး။နိုဝင်ဘာ22ရက်မနေ့9နာရီခွဲလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဖျားချောင်းအနီးလမ်းတွေနဲ့ဖျားချောင်းပရဝုံတစ်ခုလုံးစစ်ရင်အားဖြန့်ကျက်ထားပြီးတော့ကျောင်းဆောင်တွေအားလုံးစခန်းဝင်တစ်ခန်းထွက်မွေးနောက်ရှာဖွေတာတွေလုပ်ပြီးတော့ပစ္စည်းတချို့နဲ့ငွေကြေးတွေယူဆောင်သွားတယ်လို့ပြောပါတယ်။စစ်ကောင်စီကတော့လိုင်စင်နဲ့မော်တော်ယာဉ်၄စင်းတွေ့ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒေသခံပြည်သူကကွယ်ရေးအဖွဲ့ PDF တွေကိုစေဝါနဲ့လက်နက် PC တွေကူညီထောက်ပံ့နေဆိုရဲဆွဆွဲချက်နဲ့ဖျားချောင်းတာဝန်ရှိသူကအခုလိုပြောပါတယ
်
ကက်သလစ်သာသနာဦးဆောင်ဖွင့်လှစ်ထားတဲ့ဂိယူနာစီကံကတော့1998ခုနှစ်ကစတင်ဖွင့်လှစ်ခဲ့ကတရားဝင်လှိုင်စင်ရရှိထားတဲ့စီကံတစ်ခုဖြစ်တယ်လို့ပြည်သူလူထုတွေကူညီကူတာပေးနေတဲ့စီကံတစ်ခုဖြစ်တယ်လို့လည်းပြောပါတယ်စစ်ကောင်စီကစီးနှင်းထားတဲ့အခြေအနေကြောင့်ဒီကိယုနာစီကံကိုယာယီပိတ်ထားရမှာဖြစ်တယ်လို့လည်းပြောပါတယ်ဒါကြောင့်ပြည်သူလူထုတွေအခက်အခဲအများကြီးဖြစ်သွားနိုင်တယ်လို့မြို့ခံတဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဘာသာကဒီဟာရလောက်လာတာအဲ့20ကျော်လက်ရှိနေပြီနောက်ပြီးဒီမော့ဆိုချင်းစင်းဆက်ဆောင်နေရတဲ့လူတွေအကလုံးကအဲ့ဒီမှာပဲအားကိုအားစားရပြီးပြီးတော့မှဖြေးယုံလိုမျိုးပေါ့နော်တခုဒီညတခုပဲရှိတာပေါ့အခုကျတော့ဒီရှိတော့တဲ့ခါကျတော့ကျွန်တော်တို့ဗာပီပီအနေနဲ့ကျတော့အားကြီးနဲ့ခက်ခဲတယ်အများကြီးကျွန်တော်တို့ရဲ့ပီပီထူရဲ့ဘဝကတော်တော်ကြီးကိုအခုရမဲ့သွားတာပေါ့နော
်ပရာဟိတာလုပ်ငန်းအကူအညီပေးနေတဲ့အဖွဲ့အစည်းတွေကသူသားအကျိုးပြုလုပ်ငန်းလှုပ်ဆောင်သူတွေဟာရှင်သူမဟုတ်တလို့အကြမ်းဖက်တမားလည်းမဟုတ်တာကြောင့်ဒီလိုမျိုးအမှုကျန်းစီနင်းတာမျိုးကိုရှုံ့ချတယ်လို့ဖျားချောင်းတာဝန်ရှိသူကပြောပါတယ်